ကမ္ဘာ့လမ်းကြောင်းတွေကနိုင်ငံကအာကာသစခန်းရဲ့တက်ခွဲခန်းကနေအမိုနီးယားကျန်းဝေယူစိတ်နေတာတွေ့ခဲ့ရတာကြောင့်အာကာသယာဉ်မှုတွေဟာအရေးပေါ်အာကာသယာဉ်အပြင်ဘက်ကိုထွက်ပြီးတော့ဒါကိုပြန်ပြင်မှုကြိုးစားနေကြပါတယ်။တောက်ကြနေကတွေ့ရှိခဲ့ရတဲ့ဒီယူစိတ်မှုဟာစိုးရင်စရာအခြေအနေဖြစ်ပေမဲ့အာကာသယာဉ်မှု6ဦးကဒီအခြေအနေကိုထိမ့်သိမ်းဆောင်ရွက်ထားနိုင်တယ်လို့အာကာသစခန်းအကြီးအကဲကနေဒါနိုင်ငံသား Chris Hadfield ကပြောပါတယ်။ဒီလိုယူစိတ်မှုဖြစ်ရတာဘာကြောင့်လဲဆိုတာနဲ့ဒီယူစိတ်မှုကိုပြန်ပြင်နိုင်ဖို့အတွက်အမေရိကန်အာကာသယာဉ်မှု2ဦးဖြစ်တဲ့ Chris Cassidy နဲ့ John Marshband တို့အာကာသယာဉ်တွေကထွက်ပြီးတော့စစ်ဆေးဖို့ပြင်ဆင်နေတဲ့အကြောင်းလဲဒီအာကာသစခန်းအကြီးအကဲကသူ့ရဲ့ Internet လူမှုကွန်ရက် Twitter မှာဖော်ပြထားပါတယ်။အမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီ NASA ကတော့အခြေအနေဟာအာကာသယာဉ်မှုတွေအတွက်စိုးရင်စရာမရှိဘဲအာကာသစခန်းဟာလည်းပုံမှန်လည်ပတ်နေတယ်လို့ဆိုပါတယ်။အာကာသစခန်းမှာအမိုနီးယားတန့်ွေယူဆိတ်မှုရှိတဲ့အကြောင်းကိုအာကာသယာဉ်မှုတွေကကြာတာရင်းတွေကအကြောင်းကြားခဲ့တာဖြစ်ပါတယ်ရှင်။